ဒီပဲရင်းမြို့နယ်လက်ရက်ကုံရွာစာတင်ကျောင်းကကလေးငယ်တွေတေဆုံးခဲ့ရတဲ့မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုတောင်ကိုရီးယားဖုံးတော်ကြီးတွေကရှုံချလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကကမ္ဘာငြိမ်းချမ်းရေးကိုပါထိခိုက်လာနေပြီဆိုပြီးစက်တင်ဘာလ21ရက်နေ့ကကိုရီးယားနိုင်ငံမြန်မာတန်ရုံးရှိမှာတောင်ကိုရီးယားဖုံးတော်ကြီးတချို့စုဝေးပြီးဆန္ဒပြခဲ့တာပါ။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်ကောင်စီတပ်တွေကသခိုင်းတိုင်းဒီပင်းရင်မြို့နယ်လက်ရက်ကုန်းစာတင်ကျောင်းကမူလာလန်းရွယ်ကလေးငယ်တွေကိုလေကြောင်းကနေပြစ်ခတ်တပ်ဖြတ်ခဲ့မှုကိုရှုံချကန့်ကွက်တဲ့အနေနဲ့ကိုရီးယားနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးတွေကမြန်မာတရုံရှိမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဆန္ဒထုတ်ဖော်မှုမှာဥဆောင်ခဲ့တဲ့ဂျိုကဲဗုဒ္ဓဘာသာခိုင်လူမှုဝန်ထမ်းကော်မတီရဲ့ဥက္ကဋ္ဌဆရာတော်ဂျီမုံကဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကို VOA ကိုအခုလိုပြောပြပါတယ်။
이런 측면에서 얀마 부채자 공부에 의해서 무자장 탄생과 일선 탄압의 문제를 두고 볼 수가 없는 일이죠
တောင်ကိုရီးယားကလည်းအရင်ကဆေးရနာသိမ်းလို့တဲ့သမိုင်းနေရှိခဲ့ပါတယ်။အဲ့ဒီအတွက်မြန်မာလူမျိုးတွေရဲ့ဒီမိုကရေစီရေးဖော်ဆောင်ရေးအတွက်စိတ်အားထက်သန်မှုဝမ်းနည်းမှုနာကျင်မှုတွေကိုအပြည့်အဝကူညီစားပါတယ်။အဲ့ဒီအတွက်မြန်မာစစ်တပ်ကအာဏာသိမ်းပြီးတပ်ဖြတ်ခြင်းနဲ့လူ့ခွေရေးချိုးဖောက်မှုတွေကိုကျွန်တော်တို့လိလူမရှိနိုင်ပါဘူး။သိမကြခင်တုန်းကဖုန်ကြီးကျောင်းမှာစာသင်နေတဲ့ကလေးငယ်တွေကိုစစ်တပ်ကလေယာဉ်နဲ့တိုက်ခတ်ခဲ့တယ်မဟုတ်လား။အဲ့ဒီအတွက်ကလေးငယ်17ယောက်ကသေဆုံးခဲ့ပြီးလူများစွာထိခိုက်ခဲ့ရပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ကစစ်တပ်ကမစင်မကျင်တဲ့လူသားမဆန်တဲ့လုပ်ရက်ကိုပြည်သူတွေကိုအသိပေးဖို့အတွက်မြန်မာတရုံရှိမှာဆန္ဒထုတ်ဖော်ရတာဖြစ်ပါတယ်ဆိုပြီးကိုရီးယားဘာသာစကားနဲ့ပြောဆိုသွားပါတယ်။မြန်မာတရုံဘက်ကဘလို့တုံ့ပြန်ခဲ့တယ်လို့မေးတဲ့အခါမှာတော့တုံ့ပြန်မှုမရှိဘဲလှည့်လျူရှုခဲ့ပါတယ်လို့လည်းပြောပါတယ်။ဆရာတော်ဂျီမုံကဒီလိုဆန္ဒပြရတာဟာမြမအရေးဟာကမ္ဘာငြိမ်းချမ်းရေးကိုထိတိုက်လာတယ်လို့ယူဆတာကြောင့်ဖြစ်ကြောင်းပြောပြပါတယ်။မြမစစ်ကောင်စီကိုကိုရီးယားအစိုးရအပါအဝင်နိုင်ငံတကာအင်အားစုတွေကဒီချက်ဒီအားပေးဖို့လိုအပ်တယ်လို့လည်းအခုလိုပြောသွားပါတယ
်။ဒီတော့ကဲ잔혹한기어른일을포함한얀마인들의잔혹한사례와
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့အင်အားစုတွေကိုစုစည်းဖို့လိုအပ်တယ်လို့လည်းကျွန်တော်ထင်ပါတယ်။အဲ့ဒီလိုလုပ်ဖို့အတွက်စစ်တပ်ကိုဖိအားပေးနိုင်တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေအပါအဝင်နေပယ်အသီးသီးကလုံဆောင်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။အခုလည်းစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေလုပ်နေပေမဲ့ဒီတစ်ခေါက်ကလေးငယ်တွေကိုတတ်ဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကအာရုံစိုက်မှုကိုရယူပြီးအခုထက်ပိုပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေအပါအဝင်လုံနိုင်တဲ့နိုင်ငံသားရဲ့မူဝါဒအလုံးကိုအသုံးပြုပြီးအကြမ်းဖက်မှုတွေရပ်တန့်အောင်လုပ်တင်ပါတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးကိုရီးယားဘာသာစကားနဲ့ပြောဆိုသွားတာပါဒီပင်းရင်မြို့နယ်လက်ရက်ကုန်းရွာကစာတင်ကျောင်းပေါ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုမှာကလေးငယ်17ဦးအပါအဝင်လူ73ဦးသေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားခဲ့ပေမဲ့စစ်ကောင်စီကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေဟာမှားယွင်းနေပြီးကလေးငယ်17ယောက်သေဆုံးတယ်ဆိုတာဟာမဟုတ်ဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောခဲ့ပေမဲ့ကလေးငယ်သေဆုံးတဲ့အရေးအတွက်အတိအကျကိုတော့ပြောကြားခြင်းမရှိပါဘူးရှင်